ယောယေမေကန်တန်ကစနေနေ့မနေ့ကင်တဲ့နေ့ကိုဆက်လက်တင်ကြနေပါတယ်ကျွန်တော်အမြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ပြီးအမိန့်နာကမုံညင်းဆိုင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တို့အိန္ဒိယနိုင်ငံထဲနေဆက်တက်ကြွဝင်ရောက်ခဲ့ပြီးနောက်အိန္ဒိယအာဏာပိုင်တွေကနေဆက်လုံခြုံရေးကိုတိုးပြလိုက်ပါတယ်ခုချိန်ကစပြီးဘယ်သူ့ကိုမှဝင်ဝင်မပြုတော့ပါဘူးလို့မီဇိုရန်ပြည်နယ်ချန်ပိုင်ခရိုင်အစိုးရအကြီးအကဲအရာရှိသူဖြစ်တဲ့မာရီယာဇာလီကရိုက်တာသတင်းစာကိုပြောဆိုလိုက်တာပါတောက်ကြနေကစပြီးရဲနဲ့စစ်တပ်ပူးတွဲပြီးတော့နေဆက်မှာကင်းတဲ့နေလို့လည်းဆိုပါတယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုနှိမ်နှင်းနိုင်တဲ့အမိန့်ကိုမနာခံနေတာကြောင့်ရဲတပ်ဖွဲ့ဝင်တို့ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံကိုတိမ်းရှောင်ခဲ့ကြပါတယ်အိန္ဒိယနိုင်ငံချန်ပိုင်ခရိုင်နဲ့ကလျက်ရှိတဲ့ဆက်ချစ်ခရိုင်ထဲမှာလည်းမြန်မာနိုင်ငံကရောက်လာတဲ့အမျိုးသမီးတူနဲ့ကလေးငယ်တူအပါအဝင်လူရှိဦးကိုထိန်းသိမ်းဆောက်ရှောက်ထားတယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါတယ်မြန်မာနိုင်ငံကနောက်ထပ်ရောက်လာမဲ့သူတွေရှိလာနိုင်တာကြောင့်လူ30 40လောက်နေထိုင်နိုင်အောင်ကြိုတင်ပြင်ဆင်ထားတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံသားယဉ်ဝင်ထံပြောခွင့်ရ NRS Sri Basta ကတော့မြန်မာနိုင်ငံကတင်းချောင်းလာတဲ့ရဲတပ်ဖွဲ့ဝင်ကိစ္စနဲ့ပတ်သက်လို့အချက်အလက်တွေကိုစစ်ဆေးနေစေဖြစ်ကြောင်း New Delhi မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစု30ခန့်နေဆက်ပြတ်ကျော်ပြီးမီဇိုရန်ပြည်နယ်တွေကိုဝင်ရောက်ခဲ့တာဖြစ်ပြီးအချို့ကညခင်မှဝင်ရောက်ခဲ့တယ်လို့မီဇိုရန်ရဲအရာရှိကပြောဆိုထားပါတယ်။အိန္ဒိယတပ်ဖွဲ့တွေလုံခြုံရေးတိုးမြင့်ထားပေမဲ့မြန်မာနိုင်ငံဘက်ကနေဆက်ဖြတ်ကျော်ဝင်ရောက်သူတွေရှိနေစေဖြစ်ကြောင်းလည်းအမြင်ဖော်လို့သူတာဝန်ရှိသူကိုကိုးကားပြီးတော့တရင်ကပေါ်ပြထားပါတယ်